စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့ရတအစိုးရလက်ထက်ဒီမိုကရေစီအကူပြောင်းကာလမှာမြန်မာတိုင်းနိုင်ငံလုံးငြိမ်းချမ်းစေဖို့အစိုးရတမတော်တိုင်းရင်းသားလက်နက်ကိုင်တွေနဲ့ပြည်သူလူထုတရလုံးငြိမ်းချမ်းရေးရအောင်ဝိုင်းဝန်းကြိုးစားကြဖို့ဒီကနေ့ကျင်းပတဲ့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးအထိမ်းအမှတ်ပွဲကနေတိုက်တွန်းလိုက်ကြပါတယ်။ပြည်ပခါတွေနဲ့မငြိမ်းချမ်းနိုင်သေးတဲ့ဒေသကဒုက္ခသည်တွေအတွက်လည်းအမြန်ဆုံးငြိမ်းချမ်းရေးရပါစေကြောင်းငြိမ်းချမ်းရေးလှုပ်ရှားသူတွေကဆုတောင်းပေးကြပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပါမယ်ရှင်။
ဟုတ်ပါတယ်ဒီကနေ့စက်တင်ဘာလ16ရက်နေ့စနေနေ့ရန်ကုန်မြို့မဟာဗန္ဓုလပန်းချက်အလေကလွတ်လပ်ရေးကြောက်တိုင်ရှိမှာ Moving Forward Together အဖွဲ့နဲ့ International Alert အဖွဲ့တို့ပူးပေါင်းဦးဆောင်ပြီးတော့ငြိမ်းချမ်းရေးလိုလားသူတွေစာပေဂီတအမှုပညာရှင်တွေလူခွင့်လှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေစုဝေးပြီးတော့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးအထိမ်းအမှတ်ပွဲကျင်းပနေတာပါမြန်မာတိုင်းနိုင်ငံလုံးတိုင်းဒါနဲ့ငြိမ်းချမ်းရေးရအောင်ဖော်ဆောင်နေချိန်မှာပြည်သူတရလုံးကလည်းငြိမ်းချမ်းရေးအတွက်စိန်ခေါ်မှုတွေအခက်အခဲတွေကိုအတူတကွဝိုင်းဝန်းဖြေရှင်းဆောင်ရွက်ပေးကြစီလိုတဲ့ရည်ရွယ်ချက်ဒီငိမ့်ညက်ရဲ့အထိမ့်မဲ့ပွဲတော်ကိုကျင်းပရတာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာငိမ့်ညက်ရဲ့အထိမ့်မဲ့ပွဲဥဆောင်ကျင်းပတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Moving Forward Together အဖွဲ့တည်ထောင်သူမက်ကြီးကြီးစိန်က VOA မြန်မာပိုင်းကိုပြောပါရယ်
။ဟိုဒီနေ့ပွဲလေးကလေအမတို့ Moving Forward Together လို့ခေါ်တဲ့ဒီပြည်ရင်းပရာဟိတအဖွဲ့လေးရဲ့ International Alert လို့ခေါ်တဲ့နိုင်ငံတကာအဖွဲ့ကြီးရဲ့အမတို့အဖွဲ့ပေါင်းပြီးတော့လုပ်တဲ့စက်တင်ဘာလ22ရက်နေ့ကိုအစ်မကြရောက်တဲ့အပြည်ပြည်ဆိုင်ရာငိမ့်ချမ်းရေးနေ့ကိုဂုဏ်ပြုတဲ့အထိမ့်မဲ့အနေနဲ့လုပ်တဲ့ပွဲလေးတစ်ခုဖြစ်ပါတယ်။တန်းကြံထဲမှာလုပ်ရဆိုတဲ့ရည်ရွယ်ချက်ကလည်းဟိုရှင်းတယ်အများပြည်သူလူထုကိုပါဝင်စေခြင်းနဲ့အခု150ကျော်ရှိတဲ့နိုင်ငံမှာအများစုဖြစ်တဲ့လူထုအကုန်လုံးကလည်းပါဝင်မှုလိုတယ်ဆိုတဲ့ဟာကိုအမတို့ဒီ message လေးကိုပေးတင်တယ်
။အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးထိမ့်မတ်ပွဲမှာငြိမ်းချမ်းရေးတည်တခြင်းတွေတည်ဆိုပြီးတော့ဖျော်ဖြေသူငြိမ်းချမ်းရေးလှုပ်ရှားသူအဆိုတော်စောဖိုးခွားကလည်းလူမျိုးရေးဘာသာရေးအသွင်ဆောင်စစ်ရေးပဋိပက္ခတွေအမြန်ဆုံးငြိမ်းချမ်းစေဖို့မြန်မာနိုင်ငံကြီးငြိမ်းချမ်းပါစေကြောင်းဆုတောင်းပေးပါတယ
်။ကျွန်တော်လည်းအဓိကတော့ဒီနေ့ကိုလည်းအဓိက public ကိုကျွန်တော်တို့လိုအပ်တဲ့အခုကျွန်တော်ကငြိမ်းချမ်းတဲ့ပတ်ကအတွေ့ရဲ့ပေးခေါ်အယူဆလေးတွေဝင်ပါအောင်ကျွန်တော်တို့ကအဓိကကငြိမ်းချမ်းရေးကိုအဓိကဖော်ဆောင်တဲ့ဟာဖြစ်တဲ့အတွက်ကျွန်တော်တို့ဒီတရားနဲ့တရားလူမြင်တတ်တဲ့အမြင်တစ်ခုပွားမယ်ပြီးတော့မှကျွန်တော်တို့ဒီတရားနဲ့တရားပို့ပြီးချစ်မယ်အရင်ရတယ်ပြီးတော့တရားနဲ့တရားအမုန်းလေးကိုကျွန်တော်တို့ရပ်နိုင်အောင်ကြိုးစားမယ်အဲ့ဒါဘယ်သူကတာဝန်ယူရမလဲဆိုတော့ကိုယ်တည်းကနေတာဝန်ယူရမယ်ဆိုတဲ့ message ကိုကျွန်တော်အဓိကပေးမယ်ပြီးတော့အဲ့လိုမျိုးမေတ္တာရက်ခံမယ်เนาะဘာလို့ဆိုတော့ဒီအဖွဲ့ကတာဝန်ရှိတယ်ဒီအဖွဲ့ကလုပ်ပါအလုပ်တဲ့ဟာကိုကျွန်တော်တို့ကူညီမှာပေါ့ဆိုတော့အဆင့်ထက်ကျွန်တော်တို့ကဘယ်အဖွဲ့တွေဘာတွေမှမမကြည့်နိုင်ဘူးကိုအရင်ဆုံးကြည့်ပြီးတော့ကိုကနေသွားမယ်ဆိုတော့ပေါ့နော်အဲဒီလိုမျိုးကိုကနေစပြီးတော့လုပ်လိုက်မယ်ကိုနေရာနဲ့စလုပ်မယ်ဆိုတော့အဲ့ဒီလမ်းကြောင်းကိုကျွန်တော်ရောက်အောင်ကျွန်တော်ပို့ဖို့နောက်ပြီးတော့အဲ့ဒီလမ်းကြောင်းကိုကြွားကြပါလို့ကျွန်တော်မေတ္တာရက်ခံပါပါ
စစ်ပြေးဒုက္ခသည်စခန်းတွေအထိရောက်သွားပြီးတော့ဒုက္ခသည်တွေရဲ့အရေးကူညီဆောင်ရွက်ပေးနေသူလည်းဖြစ်တဲ့အဆိုတော်စောဖိုးခွားကစစ်ပြေးဒုက္ခသည်တွေနေရရင်ပြန်နိုင်ရေးအထူးသဖြင့်စစ်မီမငိမ့်နိုင်သေးတဲ့ဒေသကစစ်ပြေးဒုက္ခသည်ကလေးငယ်တွေအတွက်ငြိမ်းချမ်းရေးအသီးအပွင့်တွေအမြန်ဆုံးခံစားရစေဖို့ငြိမ်းချမ်းရေးရဝိုင်းဝန်းကြိုးပမ်းပေးကြဖို့ပြည်သူကိုတိုက်တွန်းပါတယ
်ကျွန်တော်တို့ရဲ့ဒီတိုက်ဝန်းကျင်ကျွန်တော်တို့ရဲ့နိုင်ငံကျွန်တော်တို့ရဲ့ community တစ်ခုလုံးဟာတကယ်ငြိမ်းချမ်းရေးအသွင်ကိုဆောင်တဲ့ချိန်ကြလို့ရှိရင်တော့ဒီလိုမျိုးအခုဖြစ်ပေါ်နေတဲ့အနေအထားတွေနဲ့လုံးဝမတက်ဆိုင်တဲ့ငြိမ်းချမ်းတဲ့အရက်ဒေတာတစ်ခုပေါ်ထွက်လာမယ်လို့ကျွန်တော်ကမျှော်လင့်ချက်ထားပါတယ်သူတို့ရဲ့နှလုံးသားထဲမှာမေတ္တာတရားနဲ့ဆိုင်တဲ့အကျိုးကိုလူအခွင့်အရေးအပြည့်အဝကိုနားလည်တတ်တဲ့လူတွေဖြစ်ပြီးတော့မှသူတို့ကြီးလာတဲ့အချိန်မှာသူတို့ရဲ့လက်ထဲမှာကျွန်တော်တို့ရဲ့ဒီတိုက်ဝန်းကျင်ကျွန်တော်တို့ရဲ့နိုင်ငံကျွန်တော်တို့ရဲ့ community တစ်ခုလုံးဟာတကယ်ငြိမ်းချမ်းရေးအသွင်ကိုဆောင်တဲ့အဖြစ်အမြင်တစ်ခုကိုပေါ့နော်ကျွန်တော်တို့ရရှိနိုင်တယ်ဆိုတော့ကျွန်တော်အဲ့ဒီကြီးရဲ့ချက်နဲ့ရဲဝန်တစ်ခုကိုတည်ထောင်နိုင်ဖို့ကျွန်တော်ကြိုးစားပါတယ
်ဒီငြိမ်းချမ်းရေးပွဲတော်ကရလာတဲ့ရန်မုံငွေတွေကိုမငြိမ်းချမ်းနိုင်သေးတဲ့ဒေသတွေဖြစ်တဲ့ကချင်နဲ့ရှမ်းမြောက်ဒေသကစစ်ပြေးဒုက္ခသည်တွေလိုအပ်တာတွေအတွက်ကိုလည်းလှူဒန်းပေးကြမှာဖြစ်တယ်လို့လည်းမတ်ကြီးကြီးစိန်ကရှင်းပြပါဗျာင
ြိမ်းချမ်းရေးအတွက်ကိုအကျိုးပြုခြင်းနဲ့လူတွေကနေဝိုင်းပြီးတော့လူတွေအလုံးပါတယ်နောက်တစ်ချို့နိုင်ငံသားသားတငယ်ချင်းတွေကနေပြီးတော့ပါဝင်လူတန်းတဲ့အလူငွေတွေပါတယ်ပေါ့နော်နောက်ပြီးတော့ဒီကနေပြီးတော့ရလာတဲ့အကျိုးမြတ်ကိုအမားတို့ကအလူငွေကိုရှမ်းမြောင်းတဲ့ကချင်ဒေသမှာရှိတဲ့ IDPC ကိုလှူမှာပေါ့ပွဲပြီးဆုံးချိန်မှာ JSC လို့ခေါ်တဲ့ Joint Strategic Team ပေါ့နော်ဒီကချင်မှာ base လုပ်တဲ့အဖွဲ့ဆရာတယောက်ကနေလာပြီးတော့ပွဲပြီးဆုံးချိန်မှာအလူငွေလာပြီးတော့လက်ခံမှာဖြစ်ပါတယ်ဒီမှာ
ငင်းညာရေးကိုပဲဖန်တီးပါစစ်ပွဲတွေကိုမလိုလားပါမြမပီကြီးငင်းညာပါစေစားတဲ့ငင်းညာရေးဆောင်ဖို့တွေနောက်ငင်းညာရေးပြည်သူကကြီးဆရာကြီးသခင်ကိုတော်မိုင်းရဲ့စီလုံးချင်းဒီလဲငင်းညာချင်းတစ်ခုပါပဲနိုဘယ်ငင်းညာရေးဆုရှင်နိုင်ငံတော်တိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ရဲ့အပြုသဘောအကျိုးတရားမှုတွေဖြစ်စေတဲ့အတွေ့စကားအပြုမှုတိုင်းဟာငင်းညာရေးကိုအကျိုးပြုစေမှာပါဆိုတာနဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဦးတန်ရဲ့ငင်းညာရေးအဆိုမိန့်နေနဲ့ဦးဖုံးတာတူဆရာမောင်သွေးသစ္စာတဲ့စာပေပညာရှင်တွေရဲ့ငင်းညာရေးကဗျာရွတ်ဆိုမှုတွေလူငယ်တွေရဲ့ငင်းညာရေးစကားဝိုင်းတွေဘဟေလိညံစမ်းပွဲတွေနဲ့ငင်းညာရေးပုံဖော်တင်ဆက်မှု performance အစီအစဉ်တွေတေးဂီတာဖျော်ဖြေမှုတွေနဲ့ငင်းညာရေးပွဲတော်ကိုစုပေါင်းပုံဖော်ခဲ့ကြတာလည်းဖြစ်ပါတယ်ရှင်